မြောက်ဥပဒေခဖြစ်စဉ်မှာရဲတပ်ဖွဲ့ရဲ့ပစ်ခတ်မှုကြောင့်စစ်တွေစေယုံမှာစေကူတနေသူ၈ယောက်ကိုအများပြည်သူပိုင်ဖျက်ဆီးမှုပုံမှန်61နဲ့အမှုဖွင့်အရေးယူဆောင်ရွက်ထားပါတယ်။လက်ရှိမှာတော့စစ်တွေစေယုံအချုပ်မှာဖမ်းဆီးထားပြီးတော့မိသားစုတွေနဲ့လည်းထမင်းပိုးချိန်လောက်သာတွေ့ခွင့်ရတယ်လို့ကာယကံရှင်ကပြောပါတယ်။ဒီကြောင့်ပြည်စုံတော့ VOA မြန်မာပိုင်းသတင်းတောက်ကိုထောင်ခန့်ကသတင်းပေးပို့ထားပါတယ်။
ဇန်နဝါရီ6ရက်ညပိုင်းကမြောင်းမြို့နန်းတော်ရွာကုန်းပေါ်မှာကျင်းပတဲ့ရခိုင်နိုင်ငံတော်ကြာဆုံးချင်းအောင်မေးပွဲအခမ်းအနားကိုအာဏာပိုင်တွေဘက်ကတားမြစ်ရွာကနေစတင်ဖြစ်ပွားခဲ့တဲ့ပြည်ပကမှာဆန္ဒပြသူ9ဦးသေဆုံးခဲ့ပြီး12ဦးထက်မနည်းဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရရှိတဲ့သူတွေကိုစစ်တွေစည်းရုံမှာစေကုတနေစီမှာပဲဇန်နဝါရီ23ရက်နေ့မှာအာဏာပိုင်တွေကစစ်တွေစည်းရုံအချုပ်မှာဖမ်းဆီးထားပါတယ်။ဖမ်းဆီးထားတဲ့သူတွေကိုမြားပြည်သူပိုင်ဖျက်ဆီးမှုပုံမှန်61နဲ့မြောက်ရဲစခန်းမှာအမှုဖွင့်အရေးယူထားပြီးစစ်ဆေးမေးမြန်းမှုအတွက်ချုပ်နှောင်ထားတာဖြစ်တယ်လို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးအောင်မြတ်မိုးက VOA ကိုခုလိုပြောပါတယ်
။ဟုတ်ဒီတိကျတာခဲပြစ်နေရာမှာရှိခဲ့တယ်။ခရိုင်သူတွေအုပ်စုရုံဆိုတာဟောပြည်သူပစ္စည်းပေါ့နော်။အဲ့တော့ဖျက်ဆီးရတဲ့အတွက်ကျွန်တော်မှုဖွင့်လာတာဖြစ်ပါတယ်ခင်ဗျအများကြီးရဲစခန်းမှာဖွင့်လာတဲ့အဲ့ဒီဟာနဲ့ပတ်သက်လို့စစ်ဆေးမှုရှိဖို့အတွက်ဆေးရုံချုပ်မှာပဲလောဆယ်ရှိပါတယ်ခင်ဗ
ျဒဏ်ရရှိသူရှိဦးကိုဆေးရုံချုပ်မှာလက်ထိတ်ခတ်ထားပြီးတော့မိသားစုနဲ့ထမင်းပို့ချင်တာတွေ့ခွင့်ရပါတယ်မိသားစုတွေကိုလည်းစကားပြောခွင့်မပေးဘူးလို့လည်းထင်းသိမ့်ခံထားတဲ့ဦးတန်းစော်ရဲ့ဖခင်ဖြစ်သူဦးရေးသိမ့်မောင်ကအခုလိုပြောပါတယ
်ပြောရရင်တော့ဒီကိုကလူနာကဒင်းလေးလူနာကဒင်းမှာထားလေလူနာကဒင်းမှာထားပြီးလို့ရှိရင်အဲ့ဒီလူနာတွေကိုလက်ထိတ်ခတ်ရပါဗျာလက်ထောက်လို့ရှိရင်အဲ့ဒီလက်ထက်ကတန်ကျုပ်အခြေကြီးပါလေအဲ့ဒီတန်ကျုပ်ကမဟိုဘက်အဆုံးကနေတခါအဲ့ကတဲ့မှာကျိုးနေအဲ့တန်ကျုပ်နဲ့ချီပြီးတော့ဟိုဘက်ကတိုးခတ်ထားတယ်ကွာကတဲ့မှာတိုးခတ်ထားတယ်စိတ်ဝင်အဆုံးကအဲ့လိုထားတယ်ကွာသူတို့ကဘာပုံမှန်နဲ့ဖမ်းနေဆိုတာလေဘာမှမပြရသေးဘူးဘာမှလည်းမပြောဘူးဒီတိုင်းပဲခေါ်ပြီးတော့ဒီတိုင်းအတင်းဝင်ပြီးတော့လက်ထက်ခတ်တယ်ပြီးလို့ရှိရင်အဆုံးကနေကိုအတင်းအတော်မကြီးကြောင်းတယ်အဲ့လိုပဲ
မြောင်းနန်းတော်ရကုန်းဟာရှေးဟောင်းမွေနေနေရဖြစ်တဲ့အတွက်ရှေးဟောင်းဌာနနဲ့ခရိုင်ရဲတပ်ဖွဲ့မှုတို့ကအဲ့နေရာမှာကျင်းမဝင်ကိုတားမြစ်ခဲ့ပြီးကျင်းမရေးကော်မတီကလည်းအခမ်းအနားကိုဖျက်သိမ်းမှုဆုံးဖြတ်ခဲ့ရမှာတော့မကြေနပ်တဲ့မြို့ကန်တွေကခရိုင်ရဲတပ်ဖွဲ့မှုရုံးကိုချီတက်ဆန္ဒပြခဲ့ရမှာဂဲတွေနဲ့လမ်းပစ်ခဲ့တာကြောင့်တနက်နေ့ပစ်ခဲ့ပြီးလူစုခွဲခဲ့တာဖြစ်ပါတယ်။အစိုးရဘက်ကပဋိပက္ခကိုရဲတပ်ဖွဲ့ဝင်တွေကရဲလုံငန်းအစဉ်အဆက်နဲ့တားမြစ်ခဲ့ပေမဲ့ပိုဆိုးလာလို့တနက်နေ့ပစ်ခတ်ရတာဖြစ်ပြီးတော့ပဋိပက္ခကြောင့်ရဲတပ်ဖွဲ့ဝင်20ဒဏ်ရာရရှိခဲ့ပြီးခရိုင်ထွေထွေအုပ်ချုပ်ရေးမှူးရုံးမှလည်းပျက်စီးမှုတွေရှိခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်ရတိတောင်မြို့မှာဒီလ15ရက်ကဟောပြောရာနဲ့ပတ်သက်ပြီးအမ်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟောင်တို့ကိုနိုင်ငံတော်တစ္ဆာဖောက်ပြက်ပုံကံမှုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုစတဲ့ပုံမှန်တွေနဲ့အမှုဖွင့်ထားပါတယ်ခင်ဗျာ